တူရကီနိုင်ငံအင်စတန်ဘူမြို့လယ်ပန်းချီအတွင်းဆန္ဒပြသူတွေကိုမောင်းထုတ်ဖို့ဟာသူတာဝန်ဖြစ်တယ်လို့ဝန်ကြီးချုပ်ရီဆက်တေးရဲ့အာဒဝါကထောင်ပေါင်းများစွာသောထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။ဒီသတင်းနှစ်ပတ်ကြာခဲ့တဲ့လမ်းမတွေပေါ်ကချီတက်ဆန္ဒပြပွဲတွေကိုအကြမ်းဖက်သမားတွေကကြိုးကန်ချေလှယ်ခဲ့တာဖြစ်တယ်လို့လည်းတင်းနှင်းနှွေနေကပြုလုပ်တဲ့လူလူချီတက်ပွဲအတွင်းဝန်ကြီးချုပ်အာဒဝါကပြောပါတယ်။သူ့အနေနဲ့အာဏာရှင်ဆန်ဆန်အုပ်ချုပ်နေတယ်လို့အတိုက်ခံတွေဘက်ကနေဆွဆွဲပြောဆိုနေတာတွေကိုဝန်ကြီးချုပ်ကပယ်ချလိုက်ပြီးဆန္ဒပြပွဲတွေအကြောင်းသတင်းပို့ကြတဲ့နိုင်ငံခြားသတင်းမီဒီယာတွေကိုလည်းဝေဖန်လိုက်ပါတယ်။ဝန်ကြီးချုပ်အာဒဝါအစိုးရကိုအဓိကဆန့်ကျင်ဆန္ဒပြကြသူတွေရဲ့ဆူရဖြစ်တဲ့အစ္စတန်ဘူမြို့လယ်ကတက်ဆင်ပန်းဂျန်လေကသူတွေကိုရဲတပ်ဖွဲ့တွေကမောင်းထုတ်လိုက်ပြီးတဲ့နောက်ပိုင်းဝန်ကြီးချုပ်စကားပြောနေတဲ့အချိန်မှာပဲလူပြန်စုဖို့ပြင်ဆင်နေကြတာတွေကိုယုံတင်းရဲတပ်ဖွဲ့တွေကမျက်ရည်ပုံတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဆန္ဒပြသူတွေပေါ်တိခန့်နိုင်စွာကုံဆုံးသွားပြီလို့လည်းဝန်ကြီးချုပ်ကပြောပါတယ်။ပန်းဂျန်ထဲမှာရှိနေကြတဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ပုံတွေမိသားပိုက်တွေတုံးပြီးတော့စနေနေ့ကလူစုခွဲခဲ့တာဖြစ်ပါတယ်။အစ္စတန်ဘူမြို့လယ်ကပြည်သူပိုင်ပန်းဂျန်နေရာမှာလုပ်ငန်းအတော်များများလုတ်ကိုင်နေတဲ့အဆောက်အဦတည်ဆောက်မဲ့ကိစ္စအပေါ်ကန့်ကွက်ဆန္ဒပြကြရာကတဖြည်းဖြည်းနဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲအဖြစ်ပြောင်းသွားခဲ့တာဖြစ်ပါတယ်။